အိန္ဒိယနိုင်ငံရဲ့ကုန်းတွင်းပိတ်အရှေ့မြောက်ပိုင်းပြည်နယ်တွေအနေနဲ့ပင်လယ်ပြင်ကိုထွက်ပေါက်ရနိုင်မှာဖြစ်တဲ့နှစ်နိုင်ငံပင်လယ်စိတ်ကမ်းတစ်ခုတည်ဆောက်ရေးစီမံကိန်းအတွက်ငွေကြေးထောက်ပံ့ဖို့သဘောတူညီချက်တရက်ကိုအိန္ဒိယနိုင်ငံနယူးဒယ်လီမြို့တော်မှာနှစ်နိုင်ငံခေါင်းဆောင်တွေရှေ့တပတ်ထဲတရားဝင်လက်မှတ်ရေးထိုးဖို့ရှိပါတယ်။နယူးဒယ်လီမြို့တော်ကနေ VOA သတင်းတောက်စတီဟာမန်သတင်းပေးပို့ထားတာကိုမနနာချန်ကဆက်ပြီးတော့ပြောပြပေးပါအောင်ရှင်။
ဟုတ်ကဲ့ရှင်မြန်မာစစ်ဆိုးရဒုတိယကြီးကဲဒုဗိုလ်ချုပ်မှုကြီးမောင်အေးဟာလာမယ့်ပတ်ထဲအိန္ဒိယနိုင်ငံကိုရောက်လာဖို့ရှိနေပြီးတော့ဒီခီးစဉ်အတွင်းမြန်မာစစ်ဆိုးရအနေနဲ့အမေရိကန်ဒေါ်လာ135သန်းထက်လောင်းရရှိနိုင်မယ့်သဘောတူညီချက်စာချုပ်တစ်ရက်ကိုနှစ်ဖက်အကြားလက်မှတ်ရေးထိုးကြမှာဖြစ်ပါတယ်။ဒီငွေတွေကအများစုကိုတော့စိတ်ကမ်းပြန်လည်မွမ်းမံဖို့အတွက်အသုံးပြုမှာပါ။စစ်တွေစိတ်ကမ်းတိုးချဲ့ရေးကလဒန်မြစ်ရေကြောင်းမွမ်းမံရေးနဲ့အိန္ဒိယနယ်စပ်အထိ118ကီလိုမီတာရှည်လျားတဲ့လမ်းဖောက်လုပ်ဖို့အစီအစဉ်တွေကအိန္ဒိယရဲ့ကုန်းပတ်လည်ဝန်းရံနေတဲ့အရှေ့မြောက်ပိုင်းပြည်နယ်တွေအနေနဲ့ပင်လယ်ထွက်ပေါက်ရရှိအောင်အထောက်အကူဖြစ်စေမှာဖြစ်ပါတယ်အိန္ဒိယနဲ့မြန်မာနှစ်နိုင်ငံကြားမှာအခုလိုစိတ်ကမ်းတည်ဆောက်နိုင်ဖို့အတွက်ကို9နှစ်ကြာကြတဲ့အထိ6ကြိမ်တိတိဆွေးနွေးပြောဆိုခဲ့ကြပြီးတဲ့နောက်ပြီးခဲ့တဲ့ကြာတာပတိုင်းတွေကမှာအိန္ဒိယအစိုးရကဒီသဘောတူညီချက်ကိုအတည်ပြုလိုက်တာပါ။အိန္ဒိယနိုင်ငံရဲ့ပြည်ရင်းရေချောင်းအာဏာပိုင်တွေကနေကြီးကြပ်ပေးမဲ့ဒီစီမံကိန်းဟာမီဇိုရမ်ပြည်နယ်နဲ့တခြားကုန်းပတ်လည်ဝန်းရံနေတဲ့အရှေ့မြောက်ပိုင်းပြည်နယ်တွေတနည်းအားဖြင့်ညီမခုနှစ်ဖော်လိုလည်းလူသိများတဲ့ဒီပြည်နယ်တွေအနေနဲ့ပင်လယ်ပြင်ကိုထွက်ပေါက်ရစေဖို့အတွက်အကြီးအကျယ်အထောက်ပံ့ဖြစ်စေမှာဖြစ်ပါတယ်။အခုလိုအိန္ဒိယနဲ့မြန်မာစစ်ဆိုးရကြစိတ်ကမ်းတည်ဆောက်ဖို့သဘောတူညီချက်တွေရသွားပေမဲ့လို့ဒီစီမံကိန်းဟာအိန္ဒိယနိုင်ငံအတွက်ရည်ရွယ်မထားတဲ့နောက်ဆက်တွဲအကျိုးဆက်တွေနဲ့ကြုံတွေ့ရလိမ့်မယ်လို့ Odd ASEAN လို့ခေါ်တဲ့စင်ပြိုင်အာဆီယံအဖွဲ့ရဲ့ညှိနှိုင်းဆောင်ရွက်ရေးမှူး Miss Debbie Stohart ကသတိပေးလိုက်ပါတယ်။
The Indian government must understand that by opening up this port and this highway directly into Mizoram
သူတို့အနေနဲ့ဒီစိတ်ကမ်းဖွင့်လှစ်လိုက်တာမီဇိုရမ်ပြည်နယ်နဲ့ဓာတ်ရိုက်လမ်းဖောက်တာတွေဟာဖွံ့ဖြိုးတိုးတက်မှုအတွက်မျှော်လင့်ချက်တသက်နဲ့လောက်တာမဟုတ်ဘူးဆိုတာအိန္ဒိယနိုင်ငံကသဘောပေါက်ထားရပါလိမ့်မယ်တကယ်တော့မြန်မာပြည်မှာစစ်ဆိုးရွားကလူခွင့်ရချိုးဖောက်တဲ့အခါဒါမှမဟုတ်ရင်လည်းမြန်မာပြည်မှာပြဿနာကြီးကြီးမားမားတစ်ခုခုပေါ်ပေါက်တဲ့အခါတွေမှာဒါဟာလူတွေထွက်ပြေးရပိုပြီးလွယ်ကူအောင်သာဖြစ်စေပါလိမ့်မယ်လို့ Miss Debbie Stohart ကပြောဆိုသွားတာပါအခုလောလောဆယ်မှာလည်းမြန်မာနိုင်ငံသားဒုက္ခသည်ပေါင်းထောင်ပေါင်းချီပြီးတော့အိန္ဒိယနိုင်ငံမှာခိုးလုံနေတယ်လို့တွက်ဆထားကြတာပါဒါပေမဲ့လည်းအိန္ဒိယနိုင်ငံရဲ့အရှေ့မြောက်ဒေသကိုကုန်ပစ္စည်းတွေတင်ပို့ဖို့ရမှာဘင်္ဂလားဒေ့ရှ်နိုင်ငံကတဆင့်ဖြတ်တန်းသွားလာခွင့်ရဖို့အခက်အခဲရှိနေတာကြောင့်မလို့အခုသဘောတူညီချက်ဟာအိန္ဒိယနိုင်ငံအတွက်တော့သေရရှင်ရေးတမျှအရေးပါတဲ့ကိစ္စလည်းဖြစ်နေပါတယ်အခုအိန္ဒိယမြန်မာစိတ်ကမ်းတိဆောက်ရေးစီမံကိန်းပြည်စည်းဖို့ကတော့9နှစ်လောက်ကြာလိမ့်မယ်လို့လည်းမျှော်လင့်ထားတာပါဒုတိယဗိုလ်ချုပ်မှုကြီးမောင်အေးကတော့လာမယ့်ဧပြီလ4ရက်နေ့မှာအိန္ဒိယနိုင်ငံကိုရောက်ရှိမှာဖြစ်ပြီးတော့3ရက်ကြာနေထိုင်မှာဖြစ်ပါတယ်မြန်မာစစ်ဆိုးရွားနဲ့ဆက်ဆံရေးမှာအိန္ဒိယအစိုးရအနေနဲ့လူခွင့်ရချိုးဖောက်မှုတွေထက်စစ်ဘောရဲ့အကျိုးအမြတ်တွေကိုသာရှေ့တန်းတင်နေတဲ့အတွေ့နိုင်ငံတကာရဲ့ဝေဖန်မှုတွေကိုလည်းအိန္ဒိယအစိုးရကရင်ဆိုင်နေရပါတယ်မြန်မာနိုင်ငံကနိုင်ငံရေးနဲ့လူခွင့်ရေးအခြေအနေတွေတိုးတက်လာဖို့တွန်းအားပေးဆောင်ရွက်တဲ့အခါမှာပိတ်ဆို့တန်းခတ်အရေးယူမှုတွေထက်စကားပြောဆိုမှုတွေကသာအကောင်းဆုံးနည်းလို့ပြောဆိုနေပါဗျာ။ကမ္ဘာပေါ်မှာအဆင်ပြေဆုံးနဲ့အခရီးလိုက်စားမှုအဆိုးဝါးဆုံးနိုင်ငံတစ်ခုဖြစ်တယ်လို့သတ်မှတ်ခံထားရတဲ့မြန်မာနိုင်ငံအပေါ်တန်တမာရေးစီးပွားရေးအရာဩစာညောင်းမှုအိန္ဒိယနိုင်ငံအနေနဲ့တရုတ်နိုင်ငံနဲ့ရှင်ပြိုင်မှုကလည်းတနေ့တခြားတိုးပွားလာနေတာဖြစ်ပါတယ်ရှင်။